American Piraso Texas ပြည်နယ်က Nesa မြို့ El Paso ကဈေးဆိုင်တန်းဝင်းတစ်ခုမှာစနေနေ့ကလူစုလူဝေးတွင်ပြစ်ခတ်မှုဖြစ်တာကြောင့်လူ20သေဆုံးပြီး26ဦးဒဏ်ရာရတအူးကိုဖမ်းဆီးထားတယ်လို့ Texas ရဲတပ်ဖွဲ့ကပြောပါတယ်။တနတ်သမားအဖြစ်တန်တရာရှိသူက Texas ပြည်နယ် Allen ကအသက်21နှစ်အရွယ် Patrick Crucius ဖြစ်တယ်လို့အာဏာပိုင်တွေရဲ့အပြောကိုကိုးကားပြီး AP သတင်းကဖော်ပြပါတယ်။မြို့ရဲ့အရှိတ်ဖက်ချမ်းမှရှိတဲ့စီလိုဗစ်စတာမောဈေးဆိုင်တန်းအဆောက်အုံအနီးနဲ့ဝေါ်မတ်ဆိုင်အနီးမှာပြစ်ခတ်မှုဖြစ်တယ်လို့ဒေတာဆန်တော်ချင်းမနက်ပိုင်း10နာရီခွဲလောက်မှာရဲတပ်ဖွဲ့ကဖုံးခေါ်ဆိုမှုတွေလက်ခံရရှိခဲ့တာပါအယောင်ဆိုင်ဝန်ထမ်းတရားနဲ့ဈေးဝယ်သူ1000ကျော်ရှိနေတဲ့ဝေါ်မတ်မှာပြစ်ခတ်မှုအများဆုံးဖြစ်ခဲ့တယ်လို့လဲအယ်ပါဆိုရဲဌာနပြောခွင့်ရရောဘတ်ဂိုမတ်စ်ကပြောပါတယ်အလတ်ရဲ့အခွန်တက်တာခွင့်ကြောင့်မကြခင်ကျောင်းနေပြန်ဖွင့်တော့မှာဖြစ်တဲ့အတွက်ကျောင်းသုံးပစ္စည်းတွေဝယ်ဖို့မိသားစုတွေဈေးလာဝယ်ကြခြင်းလည်းဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။လူစုလူဝေးတွင်ပြစ်ခတ်မှုနဲ့အများပြားဒဏ်ရာရခဲ့မှုဟာဆိုရင် El Paso မြို့မှာမယုံကြည်နိုင်စရာအဖြစ်လို့လည်းရဲတပ်ဖွဲ့ပြောခွင့်ရကပြောဆိုပြီးဒဏ်ရာရသူအများပြားကအသက်အန္တရာယ်ဆိုရင်ရတယ်လို့လည်းသူကပြောပါတယ်။ Rifle နဲ့ပြစ်ခတ်ခဲ့တာလို့လည်းရဲတပ်ဖွဲ့ပြောခွင့်ရကပြောဆိုထားပါတယ်။